မြန်မာနိုင်ငံရွေးကောက်ပွဲအပေါ်အများကလက်ခံလာနိုင်စေဖို့ဒေါအောင်ဆန်းစုကြည်ကိုပြန်လွှတ်ပေးပြီးတက်တည်ပြဖို့အချိန်ရှိသေးတယ်လို့ကုလသမဂ္ဂဒွေးမှုချုပ်ဘန်ကီမွန်းကပြောလိုက်တယ်လို့လက်ရှိရွေးကောက်ပွဲပြင်ဆင်မှုတွေဟာနိုင်ငံတကာစံချိန်စံလုံးနဲ့မညီဘူးလို့လူ့အခွင့်အရေးကော်မရှင်နာမင်းကြီးကလည်းပြောလိုက်ပါတယ်။စစ်ဆေးရဘက်ကတော့ရွေးကောက်ပွဲပြီးရင်ဒေါအောင်ဆန်းစုကြည်ကိုပြန်လွှတ်ပေးမယ်ဆိုတာမျိုးအရေးအမွက်ပြောပါတယ်။ဒီတော့ကမြန်မာနိုင်ငံရဲ့အပြောင်းလဲအတွက်ဒေါအောင်ဆန်းစုကြည်အပါအဝင်နိုင်ငံရေးကျင်းသားတွေကိုစစ်ဆေးရကရွေးကောက်ပွဲမတိုင်ခင်ပြန်လွှတ်ပေးဖို့တကယ်ပဲအချိန်မနှောင့်သေးဘူးလားဆိုတာကိုဒီဝေဒရင်တော့ KU ဆမ်ကဘယ်လိုများသုံးသပ်ထားပါသလဲမဆုမြတ်မို့ရေ
မြန်မာနိုင်ငံမှာအများလက်ခံနိုင်ပြီးတော့ဒီမိုကရေစီနီးလမ်းကျအပြောင်းလဲတွေဖြစ်အောင်လုပ်ဖို့မြန်မာစစ်အစိုးရအတွက်အချိန်ရှိပါသေးတယ်လို့ကုလသမဂ္ဂတွင်းမှုချုပ်ဘန်ကီမွန်းကဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာပြုလုပ်ခဲ့တဲ့အာဆီယံနဲ့ကုလသမဂ္ဂထိပ်သီးစည်းဝေးပွဲမှာသတင်းထောက်တွေကိုပြောခဲ့တာပါ
By releasing all political prisoners the Myanmar authorities could help open the way for a national reconciliation.The period after the election
မြန်မာဆရာနာမည်ကနိုင်ငံရေးကျင်းသားတွေအားလုံးကိုပြန်လွှတ်ပေးပြီးအမျိုးသားပြန်လည်တင်မြေကြီးလမ်းပွင့်သွားအောင်လုပ်နိုင်ပါတယ်ရွေးကောက်ပွဲပြီးသွားတဲ့ချိန်မျိုးကျရင်ပို့ပြီးတော့အရေးကြီးပါလိမ့်မယ်တကယ်ပြောင်းလဲတွေဖြစ်ဖို့သူတို့ဘက်ကလမ်းပွင့်ထားပါတယ်ဆိုတာမျိုးကိုစစ်ဆေးရဘက်ကပြန်နိုင်မှုအခွင့်အလမ်းတစ်ခုပါ
ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးနာဗီပီလေးကလည်းလွတ်လပ်ခွင့်တွေကိုကန့်သက်ပိတ်ပင်ထားတဲ့ဥပဒေတွေကြောင့်မြန်မာနိုင်ငံမှာဖမ်းဆီးထောင်ချခံထားရသူ2000ကျော်ကိုအများဆုံးချွင်းချက်မရှိပြန်လွှတ်ပေးဖို့အတွက်တောက်ချာနေကပဲကြီးညာချက်ထုတ်ပြန်ပြီးတော့စစ်အစိုးရကိုတောင်းဆိုခဲ့ပါတယ်မြန်မာနိုင်ငံကပြည်သူတွေဟာပုံမကောင်းမွန်တဲ့အနာဂတ်ကိုလိုလားနေကြတယ်ဆိုတာရှင်းပါတယ်အနာဂတ်ကိုသွားတဲ့နေရာမှာအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တစ်ခုအနေနဲ့နိုင်ငံတကာအဆင့်အတန်းမီစစ်မှန်တဲ့ရွေးကောက်ပွဲဖြစ်တဲ့လို့မစ်ပီလေးကပြောပါတယ်အများမျှော်လင့်တယ်လို့မလို့ရဲမြန်မာအစိုးရရဲ့အားထုတ်မှုတွေကိုအများကရှော့တွက်ကြလိမ့်မယ်ဆိုတာကိုလည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ကတောက်ချာနေကလုပ်ခဲ့တဲ့အာဆီယံနဲ့ကုလသမဂ္ဂထိပ်သီးစည်းဝေးပွဲမှာပြောခဲ့ပါသေးတယ်မြန်မာနိုင်ငံမှာရွေးကောက်ပွဲပြီးသွားရင်တော့ဒေါအောင်ဆန်းစုကြည်ကိုပြန်လွှတ်ပေးပါလိမ့်မယ်ဆိုတာမျိုးကိုအာဆီယံထိပ်သီးညီလာခံလာတက်တဲ့မြန်မာနိုင်ငံသားဝင်ကြီးဦးညံဝင်းကအလွတ်တဘောပြောခဲ့ပါတယ်ဒီလိုပြောတာဟာစစ်အစိုးရကအာရုံပြောင်းတာဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရသူ PJ Crowley ကပြင်းပြင်းထန်ထန်ဝေဖန်ပါတယ
် You know this is a craven manipulation by Burma how convenient that they're hinting that she might be released after an election
တရားမျှတပြီးလွတ်လပ်မဲ့ပုံလဲမရှိအများကလည်းလက်ခံနိုင်မှာမဟုတ်တဲ့ရွေးကောက်ပွဲပြီးသွားရင်ဒေါအောင်ဆန်းစုကြည်ကိုလွတ်ပေးကောင်းလွတ်ပေးမယ်ဆိုတာမျိုးပြောတာဟာမြန်မာစစ်အစိုးရကအခြေအနေကိုပါပါနက်နက်ကင်တွယ်အသုံးချလိုက်တာပဲဖြစ်ပါတယ်
။နေအိမ်အကျယ်ချုပ်စီကံဥပဒေတွေကိုချိုးဖောက်တယ်ဆိုတဲ့အမှုနဲ့ပြစ်ဒဏ်ကြားခံနေရတဲ့ဒေါအောင်ဆန်းစုကြည်အမှုအတွေ့အယူခံကြားနာချက်ကိုနေပြည်တော်ကတရားရုံးချုပ်မှာတောက်ကြနေတော့ကပဲကြားနာခဲ့ပါတယ်။ဆုံးဖြတ်ချက်ဘယ်တော့ချမယ်ဆိုတာကိုတော့လောလောဆယ်မသိရသေးပါဘူး။လက်ရှိပြစ်ဒဏ်အတိုင်းဆိုရင်ဒေါအောင်ဆန်းစုကြည်နေအိမ်အကျယ်ချုပ်ကနေပြီးတော့နိုဝင်ဘာလ23ရက်နေ့မှာလွတ်ရမှာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်လွတ်မြောက်လာရင်တော့သူကင်ဆွဲထားတဲ့မူကြောင့်မြန်မာနိုင်ငံရဲ့အပြောင်းလဲဖြစ်အောင်လုပ်တဲ့နေရာမှာကန့်သက်ချက်တွေရှိလိမ့်မယ်လို့မြန်မာအရေးကိုနှစ်ပေါင်းများစွာလေ့လာနေတဲ့သတင်းတောက် Larry Jagan ကမြင်ပါတယ်
။ One of the issues has always been for Aung San Suu Kyi is that she believes that she is right and that she takes the high moral ground and that if you stick to your principles
ဒေါအောင်ဆန်းစုကြည်ရဲ့သဘောတခုကသူမှန်တယ်လို့ယုံကြည်ရင်သူ့မူအတိုင်းအပြည့်အစုံလုပ်စရာမလိုဘူးဒီနေ့မှအနိုင်ရမှာပဲအပေယူမလုတ်ရင်အမြန်ဆုံးအနိုင်ရမယ်လို့လက်ခံထားတာပါသူ့အနေနဲ့အပေယူအ short in လုတ်ဖို့လိုလိမ့်မယ်လို့ကျွန်တော်ကတော့ထင်ပါတယ
်ဒါပေမဲ့ဒေါအောင်ဆန်းစုကြည်ဟာနိုင်ငံရေးအရဩစာလွှမ်းမိုးမှုရှိနေမှာဖြစ်တယ်ဆိုတာကိုတော့မြမအရေးသုံးသပ်သူကိုဇာနီကပြောပါတယ
် As long as Aung San Suu Kyi walks the streets of the Burmese city there's always a possibility that she will
ဒေါအောင်ဆန်းစုကြည်အနေနဲ့ဒီလမ်းပေါ်ထွက်စီးရုံနိုင်ပြီဆိုတာနဲ့စစ်ဆိုးရပေါ်ပြည်သူတွေစန့်ကျင်တဲ့သဘောထားတွေဝင်လာအောင်ဟောနိုင်ပြောနိုင်တဲ့အခြေအနေကိုရအောင်လုပ်နိုင်ပါတယ်။ဒါကိုရှော့မတွက်သင့်ပါဘူး
။မကြခင်ရပိုင်းအတွင်းမှာပဲကျင်းပတော့မယ့်ရွေးကောက်ပွဲမှာပြည်သူတွေရဲ့သဘောထားအမြင်ဘလို့ပဲရှိရှိမြန်မာစစ်ကောင်ဆောင်တွေဘက်ကတော့အပြောင်းလဲလုပ်ဖို့ပြင်ဆင်ထားတယ်ဆိုတဲ့လက္ခဏာတွေကိုမတွေ့ရသလောက်ပဲလို့ VOA သတင်းတောက် Gate Woodsim ကသုံးသပ်ပါတယ်ရှင်။